ထိုင်းမြန်မာနိုင်ငံကုန်သွယ်ရေးအတွက်အဓိကရွယ်ပြီးဖွင့်ထားတဲ့ concrete မြပရီအာရှလမ်းပြန်ဖွင့်နိုင်ရေးအတွက်စစ်ကောင်စီဘက်ကကြိုးစားနေတယ်လို့ကရင်လက်နက်ကိုင်အဖွဲ့တွေကြားမှာလဲအာရှလမ်းပြန်ဖွင့်ရေးမဖွင့်ရေးကိစ္စပေါ်ကွဲလွဲမှုတွေရှိနေတယ်လို့စီးရေးသုံးသပ်သူတွေကပြောပါတယ်မအေးမှသတင်းပေးပို့ထားပါဗျာ
ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးအတွက်အဓိကရည်ရွယ်ပြီးဖွင့်ထားတဲ့ကော့ဂရိတ်မြဝတီအာရှလမ်းဟာ2023ခုနှစ်နိုဝင်ဘာလကစပြီးအရက်သားခရီးသွားတွေကိုပါသွားလာခွင့်မပြုဘဲပိတ်ထားခဲ့တာပါစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာစစ်တပ်အာဏာသိမ်းပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်လာသလိုစစ်ရေးအရကောကုန်သွယ်ရေးအရပါအရေးပါတဲ့အာရှလမ်းကိုလည်းကရင်ယူဘက်ကပိတ်ပင်ထားပါတယ်အခုအခါမှာတော့ဒီအာရှလမ်းပြန်ဖွင့်နိုင်ရေးအတွက်ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU ငင်းရဲကောင်စီ PC DKBA BGF စတဲ့အဖွဲ့တွေကြားဆွေးနွေးမှုတချို့ရှိတယ်ဆိုပြီးသတင်းထွက်ပေါ်လာပါတယ်ဒီအချိန်ဒီပေါ်မှာ KNU နဲ့အတူတိုက်ပွဲဝင်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတော့ VOA ကိုအခုလိုပြောပြပါတယ်တိုင်
းရင်းအောင်လက်နက်ကိုင်အဖွဲ့ဆွေးနွေးတာကဟာတာကတင်ဆွေးနွေးရဆွေးနွေးလို့ဆိုတာပဲနောက်ပိုင်းကျတော့ဟိုနောက်ဆုံးသတင်းရတော့ကျတော့ဒီလမ်းအဖွင့်ကိုပဲစူးစမ်းနေကြ။လမ်းနဲ့ပတ်သက်လို့ပြင်ရတော့ဟိုထုတ်ပြန်တာတော့မကြ။နောက်တကြားမှာပေါ်ကရိတ်မြောက်ရီမှာတကောင်ပြင်ကိစ္စတွေလည်းရှိတယ်၊ယူကောက်ပွဲကိစ္စတွေလည်းရှိတယ်။စစ်ကောင်စီကဒီလမ်းအဖွင့်ကိုအသေးစိတ်စူးစမ်းနေတယ်။အစိုးရငွေသက်ထွက်ပေါက်ကဒီပေါက်ဝင်ကျန်တော့တယ်ဒီပြောရရင်ငွေသက်ကငွေသက်ကုန်သွယ်ရေးတွေအကုန်လုံးပိတ်ဆို့ခံတာတော့ဒီကိစ္စကိုပြင်ရင်းငင်းငင်းနဲ့အညှိနှိုင်းပြီးတော့သူတို့ကတောင်းရဖို့စူးစမ်းနေကြ။ဟုတ်ကဲ့။အဲရဟိုကြည့်နေတာပေါ့သူတက်ကကိုသွေးစုံဝင်ဝင်အများကြီးရောပေါ့လေအဲ့တော့ဘာမှလည်းမရှိဘူးပေါ့နော်ပြောရရင်အဲ့နောက်ဆုံးသူတို့ရဲ့ဆဲလက်လက်ပစ္စည်းနဲ့ဒီလောင်စာရှိတဲ့ဆဲလူပို့တော့ခက်ခဲနေတာဖြစ်သွားတယ်လေ
အာရှလည်းမဖွင့်ထားဘူးဆိုပေမဲ့ကရင်လက်နက်ကိုင်အဖွဲ့တွေနဲ့နှီးဆက်တဲ့ကားငယ်တချို့ကတော့ဖြတ်သွားဖြတ်လာသွားလာတာတွေလည်းရှိနေတာပါအာရှလန်ပိတ်ထားတဲ့အတွက်လမ်းကောင်းကနေသွားလာတာတွေကုန်နေတဲယူပို့ဆောင်တာတွေကတော့ဆက်လုံနေတယ်ဆိုပြီးကုန်စီပို့ဆောင်ရေးကုမ္ပဏီတခုကတာဝန်ရှိသူတဦးကလည်းပြောပြပါတယ
်ဒီကြီးကတော့9000လောက်တော့ရှိတယ်အလုံးစုစုပေါင်းပေါ့နော်1000အလုံးကိုပြီးသွားတာပေါ့ဟုတ်လား9000 10000ဒီလိုတော့တော့ကာကာဝမှုတည်ပြီးတော့ကိုယ်တော်တောင်းပေါ်မှာအဲ့လိုပဲအစလုံးမဖွင့်လဲသူသူ့အရမ်းတော့မေးရပဲရှိတယ်သွားတော့သွားကြရတာပဲမှာသွားပြန်ဟောအသွားဟောအချင်းကတော့ကြာတာပေါ့မှာအခြားကမဖွင့်တဲ့အခါကျတော့ဒီကကကိုယ်စင်းနေရတာကြာတာအဲ့လိုပဲဟိုဒီကကကိုယ်စင်းနေကြာတော့တော်တော်ကြာသွားတာပေါ့ဟိုအခြားကမဖွင့်တဲ့အခါကျတော့
စစ်ကောင်စီနဲ့အတူကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ကတော့အာရှလမ်းဖွင့်ရေးကိုလိုလားတဲ့အခြေအနေမှာရှိနေကြောင်း KNU တပ်မဟာတွေကတော့သဘောထားကွဲလွဲမှုတွေရှိနေတယ်ဆိုပြီးနေဆက်စီရေးသတင်းရင်းမြစ်ကပြောပါတယ
်။ PTC ရှိတယ်၊ PGS ရှိတယ်၊ TKB ရှိတယ်။ဒီ၃ဖွဲ့ကတော့ဒါကဟိုသူတို့ကသဘောတူညီမှုရအောင်ရလိမ့်မယ်။ KNU ရဲ့နေသားကဟိုလူလူကွဲပြားနေတာဗျ။အမှုတပ်ပေါ်လေဦးတမခွဲ့သွေးချင်းတော့ဖွင့်နေတယ်။အတမ၆ကတချို့တော့ဖွင့်နေတယ်တချို့တော့မဖွင့်နေဘူး။ဟိုရဲ့တဘောသားကမဖွင့်ဘူးလို့တော့ထုတ်ပြန်တယ်။အဲစီးရင်ကနိုင်ယူဖို့မကြိုးစားဘူးဆိုရင်တော့ဒီလမ်းကဖွင့်ပြနေမယ်။ဒါကစီးရင်ကအချက်ချကြတဲ့အဓိကလမ်းလေးဖြစ်တယ်။
စစ်ကောင်စီကရင်ပြည်နယ်ဝင်ကြီးချုပ်စောမြင့်ဦးနဲ့မြန်မာနိုင်ငံဆိုင်ရာထိုင်းအတံမတ်ကြီးတို့ဟာစက်တင်ဘာလ9ရက်နေ့မှာဖမ်းစစ်ကောင်စီရုံးမှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးကုန်သွယ်ရေးအတွက်အဓိကအရေးကြီးတဲ့အာရှလမ်းပြန်ဖွင့်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြတယ်ဆိုပြီးနယ်စပ်ကုန်သွယ်ရေးသတင်းရင်းမြစ်တွေကဆိုပါတယ်စစ်ကောင်စီဘက်ကနယ်စပ်ကိုထိန်းချုပ်နိုင်တဲ့မြောက်ရီခရိုင်တွေကစစ်ဗျူဟာတချို့လက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်လည်းအာရှလမ်းကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်အခက်အခဲတွေဖြစ်နေစေဖြစ်ပါတယ်ရှင်